ဂါဇာမှာယာယီအပြစ်ခတ်ရဲစရေးအတွက်အီဂျစ်မှာဆွေးနွေးနေကြချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာတဝက်မြေပြင်ထုတ်စစ်ဆေးရောလေကြောင်းကပါတိုက်ခိုက်တာတွေရောလုပ်နေပါတယ်ဂါဇာကိုလူသားချင်းစာနာမှုအကူအညီတွေပို့ပြီးပေးဖို့နိုင်အောင်ဆောင်ရွက်ဖို့လိုနေပြီဆိုတော့ကိုအစ္စရေးကိုသတိပေးဖို့စီစဉ်နေတယ်လို့လည်းဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဒေးဗစ်ကင်မရွန်ကပြောပါတယ်ဂါဇာမှာလူတွေဟာငတ်မမှုကြောင့်သေဆုံးနေရတယ်ကာကွယ်လို့ရတဲ့ရောဂါတွေကြောင့်လည်းသေဆုံးနေရတယ်လို့ဗြိတိန်ဝန်ကြီးချုပ်ကလွှတ်တော်ကိုပြောခဲ့ပါတယ်ဂါဇာဒေသတွင်းငတ်မမှုဟာကပ်ဘေးအဆင့်ထက်ရောက်နေပြီးဒီတိုင်းဆိုရင်ဂါဇာမှာလူသားရှင်သန်မှုအကျက်တဲကတ်ဆိုးကြီးစိုးစိုးဝါးဝါးဖြစ်လာမယ်လို့သိမ့်ပတ်ခံပါလက်စတိုင်းဒေသဆိုင်ရာကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုညှိနှိုင်းရေးမှူးဂျိမ်းစ်မက်ဂိုးထရစ်ကသတိပေးပါတယ် EU ဥရောပသမဂ္ဂရဲ့အကျက်တဲကာလစီမံခန့်ခွဲမှုဆိုင်ရာကော်မရှင်နာမင်းကြီးယန်နက်စ်လန်နရစ်ကတော့ဂါဇာကိုအကူအညီတွေပို့ပေးနိုင်ဖို့ဂါဇာနဲ့နယ်စပ်တွေဖွင့်ပေးဖို့တိုက်တွန်းတောင်းဆိုနေပါတယ်တစ်ချိန်တည်းမှာပဲအီဂျစ်နိုင်ငံကိုင်ရိုမြို့မှာနိုင်ငံတကာစစ်ဆေးရေးမှူးတွေကစီဝေးတိုင်ပင်နေကြပြီးလာမယ့်ဥပုပ်ရမ်ဒန်ဥပုပ်လကစပြီးတဲ့6ပတ်ကြာအပြစ်ခတ်ရေးဆေးရေးဖြစ်လာစေဖို့ညှိနှိုင်းနေကြပါတယ်များ